ဒီလနောက်ပိုင်းမှာယူကရိန်းရှေ့ပိုင်းကိုရုရှားကသူ့နယ်မြေထဲတင်သွင်းဖို့အစီအစဉ်ရှိတယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတဦးကသတိပေးလိုက်ပါတယ်။တောင်ပိုင်းမြို့ကန်ဆာဒေတာကိုလည်းတိကျနိုင်ငံအဖြစ်ရုရှားကအတိအမှတ်ပြုလိုက်မယ်လို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အမေရိကန်နိုင်ငံဆိုင်ရာသံအမတ်ကြီးမိုက်ကယ်ကာပက်တယ်ကတနင်္လာနေ့ကပြုလုပ်ခဲ့တဲ့အမေရိကန်နိုင်ငံကြ合いဝန်ကြီးဌာနနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ Don't accept Lou Hanks ဒေတာမှာရုရှားကလူမှုစာနာခံယူပွဲအတုကိုကျင်းပဖို့စီစဉ်နေပြီးခါဆာမာလဲလွတ်လပ်ရေးအတွက်မဲစာနာခံယူဖို့ရုရှားကလုပ်နေတဲ့လက္ခဏာတွေတွေ့ရှိရတယ်လို့မိုက်ကယ်ကမ်ပက်တာကဆိုပါတယ်။ရုရှားကအဲ့ဒီဒေတာကအမတ်တွေနဲ့မြို့တော်ဝင်တွေကိုဖမ်းဆီးထားပြီးဖုန်းနဲ့အင်တာနက်တွေကိုပြတ်တောက်ထားပါတယ်။ကျောင်းတွေမှာရုရှားသင်ယူညွှန်းနှောင်းကိုမကြမီပြတ်ထန်းဖို့စီစဉ်နေပါတယ်။အဒီဒေတာတွေမှာရုရှားငွေရူဘယ်ကို၃ငွေအဖြစ်ရုရှားကသတ်မှတ်ပြတ်ထန်းခဲ့ပြီးဖြစ်တယ်လို့ယူကရိန်းစိုးရွားကပြောပါတယ်။ဒီချိန်မှာပဲမာရီယူပေါမြို့မှာရှိတဲ့တမ်လီဆက်ယုံမှာပြိမိနေတဲ့ခုခံသူတွေနဲ့ပြည်သူတွေကိုထုတ်လို့ရအောင်ယူကရိန်းရုရှားနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအစစ်မြင့်တာဝန်ရှိသူတွေဆက်လက်ဆွေးနွေးနေကြတယ်လို့မာရီယူပေါမြို့ရဲ့ဒုတိယမြို့တော်ဝင်ဆာဂေးအော်လော့ဖ်ကပြောပါတယ်။အဆိုပါတမနီဆက်ယုံဟာမာရီယူပေါမြို့မှာယူကရိန်းကနောက်ဆုံးခုခံရနေရာလဲဖြစ်ပါတယ်။လူတရာဝန်းကျင်ကိုလည်းကယ်ထုတ်ခဲ့ပြီးဖြစ်ပါတယ်။